အစ္စရေးနိုင်ငံကေဆာရီယာခံယူထမ်းမြို့ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူနေအိမ်ကိုမိကြီးတွေနဲ့ပြစ်ခတ်ခံရပြီးတဲ့နောက်မတင်ကားသူ၃ယောက်ကိုအစ္စရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ညဘက်မှာမိကြီးနှစ်ခုနဲ့ပြစ်ခတ်ခံရခြင်းဝန်ကြီးချုပ်နဲ့မိသားစုကတော့အိမ်မှာမရှိကြသလိုထိခိုက်သူလည်းမရှိဘူးလို့အာဏာပိုင်တွေကပြောပါတယ်။ဖမ်းဆီးထားတဲ့မတင်ကားသူတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကတစုံတရာမပြောပေမဲ့ပြစ်ခတ်မှုဟာပြည်တွင်းကနိုင်ငံရေးဝေဖန်သူတွေလက်ချက်ဖြစ်နိုင်တယ်လို့တာဝန်ရှိသူတွေယူဆနေကြပါတယ်။အစ္စရေးသမ္မတအိုက်ဇက်ဟာဇော့ကတော့တိုက်ခိုက်မှုအတွက်ရှုတ်ချလိုက်ပြီးအများပြည်သူသွာလာနေထိုင်ရာနေရာတွေမှာအကြမ်းဖက်လို့ရတဲ့တိုးလာတဲ့အပေါ်မှာလည်းသတိပေးခဲ့ပါတယ်။တချိန်တည်းမှာပဲဂါဇာဒေသမှာအစ္စရေးရဲ့ညာဘက်လေကြောင်းတိုက်ခိုက်မှုကြောင့်လူ12ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကဒီနေ့ပဲပြောကြားလိုက်ပါတယ်။လေဗနွန်မှာတော့ဘေရုတ်မြို့တောင်ဘက်မြို့စုံကအနည်းဆုံးအဆောက်အဦ9ခုမှာလူတွေကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့စစ်တပ်ကသတိပေးပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပဲအစ္စရေးကတိုက်လေရင်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့စစ်ဆင်မှုနဲ့အပြစ်ခတ်ရစဲဖို့ကမ်းလှမ်းချက်ကိုလေဗနွန်တောင်ဝန်ရှိသူတွေစဉ်းစားနေချိန်မှာပဲဟစ်ဘိုလာစစ်သွေးကြွတွေခိုင်မာနေရာယူထားတဲ့နေမြေမှာတိုက်ခိုက်မှုတွေကြုံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ။